စစ်ကောင်စီကဖမ်းဆီးသွားတဲ့ဝန်ထမ်း၃ဦးအင်္ဂါနေ့မှပြန်လွတ်လာကြောင်းဒဝဲ Watch သတင်းဌာနကဇန်နဝါရီလ25ရက်နေ့မှသတင်းထုတ်ပြန်ထားပါတယ်။ဒဝဲ Watch သတင်းဌာနကသတင်းထောက်တွေဖြစ်တဲ့ကိုဇော်နဲ့မမိုးမြင့်နောက်ဒီဇိုင်နာကိုသားကြီးတို့ကိုတနင်္သာရီတိုင်းဒဝဲမြို့နယ်တွင်နေရာအသီးသီးကနေဇန်နဝါရီလ18ရက်နေ့ညသကောင်းအချိန်မှဖမ်းဆီးသွားတာဖြစ်ကြောင်းထုတ်ပြန်ချက်မှဖော်ပြပါတယ်။အဖန်ခံရစဉ်အတွင်းကူညီပေးခဲ့သူအလုံးကိုလည်းကျေးဇူးတင်တယ်လို့ဒဝဲ Watch ကပြောဆိုထားပါတယ်။ဒါပေမဲ့သူတို့ကိုဘာကြောင့်ဖမ်းဆီးရတယ်လဲဆိုတာနဲ့ဘာကြောင့်ပြန်လွှတ်ပေးခဲ့တယ်လဲဆိုတာကိုတော့ဖော်ပြမထားပါဘူး။သူတို့၃ယောက်စလုံးကိုတော့စွဲချက်တင်ထားတာမရှိဘူးလို့သတင်းဌာနရဲ့ Editor တဦးက AFP သတင်း Agency ကိုပြောဆိုထားပါတယ်။ဒီကတဲ့နှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပြည်ရင်းသတင်းဌာနတွေကိုထုတ်ဝေခွင့်လိုင်စင်ရုပ်သိမ်းသတင်းထောက်တွေကိုလည်းဖမ်းဆီးခဲ့တာဖြစ်ပါတယ်